ယူကနာနိုင်ငံဟာတရုတ်နိုင်ငံစီကငွေအတော်များများကိုတတ်မှတ်ချက်တွေနဲ့ချေထားတဲ့အတွက်နိုင်ငံပိုင်အရင်းအမြစ်တွေတရုတ်လက်ထဲအားရမဲ့အန္တရာယ်ရှိနေပြီဆိုတဲ့ဆိုရင်ချက်တွေကိုယူကနာဗဏ္ဍာရေးဝန်ကြီးကပယ်ချလိုက်ပါတယ်။ဒဏ္ဍရာဆောက်လုပ်ရေးလျှက်စစ်ဓာတ်အားထုတ်လုပ်ရေးနဲ့လောင်စာဆီထုတ်လုပ်ရေးလုပ်ငန်းအပါအဝင်ယူကနာနိုင်ငံအတွင်းကဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းအတွက်တရုတ်ဘဟုဗန်ကနေယူကနာနိုင်ငံကိုချေထားတဲ့ငွေဟာဒေါ်လာ3ဘီလီယံရှိနေတာပါ။ဒီအကြောင်းကမ်ပလာမြို့ကနေဟာလီမာအတူမာနီပေးပို့ထားတဲ့တရင်းတော်ကိုနန်းလောင်ကတင်ပြมาဖြစ်ပါတယ
်။တရုတ်နိုင်ငံကနေချေယူထားတဲ့ငွေပမာဏများလာပေမဲ့အဲ့ဒီအချွေးတွေကိုထိန်းထားနိုင်တယ်လို့တရုတ်လက်ထက်နိုင်ငံပိုင်အရေးအမြစ်တွေထုတ်အပ်ရမယ့်အနေအထားမရှိဘူးလို့ယူကနာဗဏ္ဍာရေးဝန်ကြီးမာတျာကဆိုင်ဂျာကပြီးခဲ့တဲ့တရင်းပါကပဲပြောဆိုထားပါတယ်။ယူကနာအစိုးရဖက်ကတရုတ်ကိုတင်နေတဲ့အကျွေးတွေဟာ2018ခုနှစ်ဇွန်လကနေ2018ခုနှစ်ဆိုရင်ဒေါ်လာ 9.7 ဘီလီယံကနေ 17.7 ဘီလီယံအထိတိုးလာတာကိုယူကနာစီးရင်စစ်ချုပ်ရုံးကဒီလအတွင်းထုတ်ပြန်တဲ့အစီရင်ခံစာမှာသတိပေးဖော်ပြထားပါတယ်။အဲ့ဒီအစီရင်ခံစာမှာတရုတ်နိုင်ငံကိုအတိအကျဖော်ပြမထားပေမဲ့အဓိကငွေချေးစာချုပ်ပါသတ်မှတ်ချက်တွေအရနိုင်ငံပိုင်အရေးအမြစ်တွေလည်လို့ရမယ့်အနေအထားဖြစ်လာပြီးဆိုပြီးဖော်ပြထားပါတယ်။တချို့ချင်းငွေစာချုပ်တွေမှာနိုင်ငံမှာပစ္စည်းတွေကိုအာမခံထားတယ်လို့အစီအစဉ်ခါစားမှာဖော်ပြထားပါတယ်။ဗဏ္ဍာရေးဝန်ကြီးကဆိုက်ကြကအခုလိုပြောပါတယ
်။ China taking over assets I don't know I have heard but
you got to know နိုင်ငံမှာအရင်းမြစ်တွေသိနေဟုတ်လား။ဒီကြောင့်ကျွန်တော်တို့မကြားမိပါဘူး။ဒါပေမဲ့ယူဂန္ဒာနိုင်ငံမှာစီးပွားရေးတွေကျဆင်းနေမဲ့ကပ်ဘေးကြီးတွေရောက်လာပြီးကျွန်တော်တို့ဆက်ပြီးတာဝန်ယူထားသမျှကာလပတ်လုံးဒီကိစ္စအဆင်ပြေသွားမှာပါ။ဒါကြောင့်တရုတ်ကနိုင်ငံပိုင်အရေးအမြစ်တွေသိမ်းမယ်ဆိုတဲ့ကိစ္စကျွန်တော်ကတော့မစွန့်ရပါဘူး။အဲ့လိုကိစ္စမျိုးတခြားနေရာမှာတွားလို့လို့ရကျင်ရမယ်။ဒီမှာဖြစ်လာမယ်လို့တော့မထင်ပါဘူး
။တရုတ်နိုင်ငံဟာယူကနာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအတွက်ဘဟုဘင်္ဂတစ်ဆင့်ဒေါ်လာ3ဘီလီယံအထိငွေအတော်များများချေပေးထားတဲ့နိုင်ငံတွေကတခုလည်းဖြစ်ပါလေ။ယူကနာနိုင်ငံရဲ့စွန့်ရင်ထုတ်လုပ်မဲ့လုပ်ငန်းကြီးတစ်ခုဖြစ်တဲ့ကရူမာနဲ့အီစင်ဘာရှိကရာတိဆောက်ရေးအတွက်ဘဏ္ဍာငွေ85ရာခိုင်နှုန်းကိုတရုတ်နိုင်ငံရဲ့အီစင်ဘာကနေချေပေးထားတာပါ။တခါမျိုးတော့ကမ္ဘာလာနယ်လေးစိတ်ကိုသွားတဲ့ MB Express Highway လမ်းမကြီးအတွက်ကုန်ကြငွေဒေါ်လာ485တန်ကိုလည်းချေပေးထားတာပါဒီအမြန်လမ်းမကြီးကြောင့်ကားပေါင်းချင်းတဝက်မကရော့ကျတော့ပါတယ်2023ခုနှစ်မှာရေနံထုတ်ယူနိုင်မဲ့ယူကနာနိုင်ငံအနောက်ပိုင်းကရေနံကွင်းတွေကိုလည်းတရုတ်နိုင်ငံက National Offshore Wide Corporation ပြည်ထောင်နိုင်ငံက Total Company ဗြိတိန်နိုင်ငံက Total Wide Company တို့ကပူးတွဲပိုင်ဆိုင်ကြပါတယ်ယူကနာနိုင်ငံကရေနံထုတ်လုပ်ရေးလုပ်ငန်းမှာတရုတ်နိုင်ငံကခြေချလိုက်တာဟာသူ့ပေးထားတဲ့အကျိုးတွေပြန်ယူဖို့ဆုံးဖြတ်လိုက်တဲ့လို့ရဖြစ်တယ်လို့စီးပွားရေးပညာရှင် Fred Mahumuza ကပြောပါတယ
် So they might determine the price as part of recovering
သူတို့ကသူ့ခြေချရဲ့ငွေပြန်ရဖို့ရေနံဈေးကိုသူတို့ကသတ်မှတ်တာမျိုးလုပ်ကောင်းလုပ်မှာပါရေနံထုတ်လုပ်ရေးလုပ်ငန်းမှာခြေချလိုက်နေတာနဲ့ပဲကောင်းပြီခင်ဗျားတို့ရဲ့ရေနံအတွက်ငွေပေးပါမယ်လို့သူတို့ကပြောမှာပါဒါနဲ့ရေနံတစီကိုဒေါ်လာ60ပေးမဲ့အစားခင်ဗျားတို့တင်ရတဲ့အကျွေးအတွက်ရေနံတစီကို55ဒေါ်လာပဲပေးတော့မယ်။ကျန်တဲ့5ဒေါ်လာကအကျွေးဆက်တာပေါ့။ဒီရေနံလုပ်ငန်းကလက်ရှိအကျွေးပြတ်တာကိုဖြည့်ရှင်းမဲ့အနေအထားမျိုးဖြစ်လာနေပြီဆိုတဲ့အဆင့်ကိုကျွန်တော်တို့ရောက်လာနေပါပြီ
။အာဖရိကတိုက်မှာနိုင်ငံပိုင်အရေးမြစ်တွေကိုတရုတ်တို့တင်ယူမဲ့အရေးစိတ်အေးဖြစ်နေရတာဟာယူကနာနိုင်ငံကပထမဆုံးတော့မဟုတ်ပါဘူး။ကင်ညာနိုင်ငံကဒီဇင်ဘာလမှာထုတ်ပြန်လိုက်တဲ့အစီအစဉ်ခါးတစ်စောင်ပေါက်ကြားသွားရမှာလဲနိုင်ရိုဘီမြို့နယ်စိတ်ကန်းကိုဆက်သွယ်ထားတဲ့ရထားလမ်းတိဆောက်ရေးအတွက်မွန်ဘာစာစိတ်ကန်းကိုအာမခံထားပြီးတော့အစ်စင်ဘာကနေဒေါ်လာ3ဘီလီယံကိုချေယူခဲ့တာကိုဖော်ပြထားပါတယ်ဒီကိစ္စကြောင့်မွန်ဘာစာစိတ်ကန်းကိုတရုတ်တို့တင်ပိုက်မဲ့အခြေအနေဖြစ်နေပြီဆိုရဲဆိုရင်ချက်တွေအပေါ်တရုတ်ဘက်ကရောကင်ညာတာဝန်ရှိသူတွေဘက်ကပါညှင်းဆိုခဲ့ကြပါတယ်တခါစက်တင်ဘာလမှာထုတ်ပြန်ခဲ့တဲ့အစီအစဉ်ခါးတွေအရဇမ်ဘီယာနိုင်ငံမှာလည်းတရုတ်စီကချီယူထားတဲ့အကျွေးဆက်ဖို့ပြက်ကွက်ခဲ့တဲ့အတွက်အစိုးရပိုင်းတဲ့စီကုမ္ပဏီကိုတရုတ်တို့ကတင်ပိုက်ခဲ့ပါတယ်။ဒီကိစ္စတွေကိုတော့အစိုးရပိုင်းကငြင်းဆန်ထားပါတယ်။ဒီလိုချင်းငွေကိစ္စတွေကြောင့်နိုင်ငံပိုင်ပစ္စည်းတွေတရုတ်တို့လက်ထက်အားရမယ့်ကိစ္စဟာစိုးရိမ်ကြမလို့တဲ့ကိစ္စတော့မဟုတ်ပါဘူး။တိရိလင်္ကာနိုင်ငံမှာလည်းတရုတ်စီကချီယူထားတဲ့အကျွေးဆက်ဖို့ပြက်ကွက်ခဲ့တဲ့အတွက်မဟာဗျူဟာအရာအရေးပါတဲ့နိုင်ငံပိုင်စိတ်ကန်းတစ်ခုကို2019ခုနှစ်မှာတရုတ်တို့လက်ထက်ထိုးအပ်ခဲ့ရပူပါတယ်ရှင်။